ဗုဒ္ဓနေ့ကထိုင်းတရားရုံးချုပ်ကနေလူကုန်ကူးမှုကျူးလွန်ခဲ့တဲ့ထိုင်းစစ်ဗိုလ်ချုပ်ပါဝင်မြို့တော်ဝန်ဟောင်းနဲ့အစိုးရအဆင့်မြင့်အရာရှိကြီးတွေကိုကြီးမားတဲ့နှစ်ရှည်ထောင်နှံအသီးသီးချမှတ်ခဲ့တာဟာလူကုန်ကူးမှုနှိမ်နင်းရေးသမိုင်းမှာတကယ့်ကိုထင်ရှားတဲ့တာရကဖြစ်ကြောင်း45 Rights လူအခွင့်အရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်2015ခုနှစ်တုန်းကဒီထိုင်းစစ်ဗိုလ်ချုပ်ဟောင်းတူဦးနဲ့အတူခရိုင်ဝန်ဟောင်းနဲ့မြို့တော်ဝန်ဟောင်းတို့အပါအဝင်လူပေါင်း62ဦးတို့ကိုထောင်ဒဏ်28နှစ်ကနေ64နှစ်တိထိုင်းတရားရုံးချုပ်ကမနေ့ကအသီးသီးချမှတ်လိုက်တာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
။ထိုင်းနဲ့မလေးရှားနယ်စပ်အခြေစိုက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကနေလာတဲ့ထောင်နဲ့ချီတဲ့ရွှေပြောင်းလာသူတွေကိုဒေတာရင်းနိုင်ငံတွေစီလူကုန်ကူးနေတဲ့ရာဇဝတ်ဂိုင်းကိုထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချဦးဆောင်တဲ့အစိုးရဟာ2015ခုနှစ်မေလကစတင်ဖမ်းဆီးအရေးယူခဲ့တာပါအခုလိုအမေရိကန်ဒေါ်လာတန်ပေါင်းများစွာလဲပတ်နေတဲ့လူကုန်ကူးမှုဂိုင်းကြီးမှာအဓိကပါဝင်ပတ်သက်နေသူတွေကိုထိုင်းအစိုးရကပြက်ပြက်သားသားကင်တွယ်နှိမ်နှင်းအရေးယူတာဟာတကယ့်ကိုအားရစရာကောင်းကြောင်းလူကုန်ကူးမှုဂိုင်းကိုစတင်ဖမ်းဆီးကြတဲ့ကစောင့်ကြည့်လေ့လာနေတဲ့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်မက်ထရူးစမစ်ကပြောပါတယ်
They've announced all the verdicts already and they range from the sentence they've convicted 62 defendants
တရားခဏ62ဦးအတွက်ပြစ်ဒဏ်စီရင်ချက်တွေကိုထိုင်းတရားရုံးချုပ်ကအမိတ်အသီးသီးချမှတ်ခဲ့ပြီးပါပြီစီရင်ချက်တွေထဲမှာထောင်ဒဏ်4နှစ်ကနေ64နှစ်အထိအသီးသီးပါဝင်ပါတယ်အဲ့ဒီထဲမှာအစိုးရအဆင့်မြင့်အရာရှိကြီးတွေကိုလည်းကြီးမားတဲ့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်အခုလိုတရားရုံးရဲ့စီရင်ချက်တွေကိုကျွန်တော်တို့တကယ်လေးစားအားရမိပါတယ်
လူကုန်ကူးသူတွေကိုဥပဒေလမ်းကြောင်းနဲ့ပြင်းပြင်းထန်ထန်အရေးယူအပြစ်ပေးတဲ့ထိုင်းအစိုးရရဲ့လှုပ်ဆောင်ချက်ဟာပြည်တွင်းအတွက်သာမကဒေတာရင်းနိုင်ငံတွေအတက်ပါအရေးပါကြောင်းမက်ထရူးစမစ်ကဆိုပါတယ်။ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာကိုတိုင်လည်းလူကုန်ကူးမှုတိုက်ဖျက်ရေးမှာသူ့အစိုးရအနေနဲ့ထိထိရောက်ရောက်ဆောင်ရွက်မှာဖြစ်တယ်လို့မကြသေးခင်ကပြောကြားခဲ့ပါတယ်။2016ခုနှစ်အတွင်းလူကုန်ကူးတဲ့ရာဇဝတ်မှုပေါင်း300ကျော်ကိုထိုင်းအစိုးရကအရေးယူကင်တွယ်ခဲ့တယ်လို့လည်းဝင်ကြီးချုပ်ကပြောပါရယ်အထူးသဖြင့်အမေရိကန်နိုင်ငံသားကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးတဲ့နိုင်ငံစင်းတွေနဲ့ပတ်သက်လို့ထိုင်းအစိုးရကအလေးထားတာတွေ့ရကြောင်းမက်ထရူးစမစ်ကပြောပါရယ
် The Thai officials that we've interacted with over the last several years did not want the country to be grouped alongside North Korea
ဝင်တဲ့နှစ်အနေနဲ့ကကျွန်တော်တို့ဆွေးနွေးခဲ့တဲ့ထိုင်းအရာရှိတွေကအမေရိကန်နိုင်ငံသားကြီးဝင်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာအစိုးဆုံးအဆင့်3သတ်မှတ်ခံရတဲ့မြောက်ကိုရီးယားနဲ့အတူဒဏ်နဲ့ထားခံရတဲ့ကိစ္စကိုသူတို့မလိုလားကြောင်းပြောခဲ့ပါတယ်။နောက်ပြီးလွန်ခဲ့တဲ့နှစ်တွေတုန်းကလူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့သတင်းစိုးထွက်ခဲ့တဲ့အခြေအနေလဲဒစိတပိုင်းပါဝင်ပါတယ်။နောက်တစ်ချက်ကလူကုန်ကူးမှုကိုတိုက်ပြတ်နှိမ်နှင်းလိုတဲ့ထိုင်းအစိုးရအရာရှိတွေလည်းရှိပါတယ်။ဒါတွေအလုံးပေါင်းဆက်ပြီးအခုလိုအခြေအနေရောက်လာတယ်လို့မြင်ပါတယ်။
ထိုင်းဆိုရကဖမ်းဆီးအရေးယူခဲ့တဲ့တရားခံပေါင်း103ရဲမှာမြန်မာတချို့လည်းပါဝင်ပြီးအဲ့ဒီတဲကလူကုန်ကူးမှုဂိုင်းမှာအဓိကကြိုးကင်သူတဦးဖြစ်ထိုင်းဆိုရကဆွဆွဲထားတဲ့စိုးနိုင်ခေါ်အန်နဝါကိုတော့ထောင်ဒဏ်64နှစ်ထိုင်းတရားရုံးကစီရင်ချက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီအမှုကိုစတင်ကင်တွယ်တဲ့အချိန်မှာအမှုကိုစုံစမ်းစစ်ဆေးတဲ့ရဲအရာရှိတွေမျက်မြင်သက်သေတွေစကားပြန်တွေအလုံးချင်းချောက်ခံခဲ့ရကြောင်းမက်ထရူးစမစ်ကပြောပါတယ်။
There were concerns also that the senior the chief investigator
ဒီမှုကိုဥဆောင်စစ်ဆေးတဲ့ထိုင်းရဲအရာရှိချုပ်တူဆိုရင်သူတို့အစိုးရအာဏာပိုင်တွေတဲကပဲသူ့အသက်ကိုချိန်ချောက်လာတဲ့အတွက်ထိုင်းနိုင်ငံကနေဩစတြေးလျနိုင်ငံကိုထွက်ပြေးပြီးနိုင်ငံရေးခုလုံခွင့်တောင်းခံထားပါတယ
်တရားခဏ်တွေအလုံးဟာထောင်နဲ့ချီတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းလာသူတွေကိုဆက်လီတွေနဲ့ထိုင်းမလေးရှားအင်ဒိုနီးရှားနိုင်ငံတွေစီလူကုန်ကူးနေတဲ့ရာဇဝတ်ဂိုင်းနဲ့ပတ်သက်နေသူတွေဖြစ်ပါတယ်။2015ခုနှစ်ကမလေးရှားနယ်စပ်ထိုင်းနိုင်ငံဘတ်ချန်တော်ဒဲစခန်းမှာရွှေ့ပြောင်းလာသူတွေရဲ့ရုပ်အလောင်းပေါင်း100ကျော်ကိုထိုင်းနဲ့မလေးရှားအာဏာပိုင်တွေကတွေ့ရှိပြီးတဲ့နောက်မှာအဲ့ဒီဂိုင်းကိုစတင်ဖြိုခွဲခဲ့တာဖြစ်ပါတယ်ရှင်။